အာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တို့အကြားသဘောတူညီခဲ့တဲ့အချက်၅ချက်ကိုတိတိသားသားအကောင့်ထဲဖော်နိုင်ခြင်းမရှိတာဟာအခုဆိုရင်တစ်နှစ်အထိကြာမြင့်နေပြီလို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM က AB လ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုသဘောတူညီချက်ရပြီးကတည်းကစလို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာပြည်သူတွေအပေါ်စီရေးအရာတိုက်ခိုက်မှုတွေအရှိန်မြင့်လှုံ့ဆော်လာကြောင်းနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးတာတွေလှုပ်လာကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့နေရာတွေကိုကူညီခွင့်ပိတ်ပင်ခဲ့ကြောင်းလည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်ဒါအပြင်အာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံရေးမှပါဝင်သင့်ပါဝင်တိုက်သူတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်တို့ကိုပိတ်ပင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအရတားတွေကိုလေကြောင်းကနေတိုက်ခိုက်တာ၊ကြေးရွာတွေကိုမီးရှို့တာ၊အစုလိုက်အပြုံလိုက်တပ်ဖြတ်တာနဲ့နှိပ်စက်တာတွေကိုလည်းလှုံ့ဆော်နေတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအတွက်လူကြီး9သိန်းနီးပါးလောက်ဟာနေရဒေသကိုစွန့်ခွာထွက်ပြေးနေကြရတယ်လို့လည်းရေးသားထားပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အာဆီယံဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပေးတာကိုအမြဲတမ်းသတ်မှတ်ထားဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်မြန်မာပြည်သူတွေကိုကိုစားပြုတဲ့အဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံရေးစတင်ဖြည့်ရှင်းတဲ့အနေနဲ့နေဆက်ဖြတ်ကျော်လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲစော်ဩလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရေးအကြက်တဲကိုနိုင်ငံတကာအတိုင်းအတာနဲ့ဖြည့်ရှင်းဖို့တာဝန်ယူဆောင်ရွက်ဖို့လဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACN အဖွဲ့ကြီးမှမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမာဇူကီဒါရုစမန်တို့လိုနိုင်ငံတကာကထင်ရှားတဲ့ပညာရှင်တွေလည်းပါဝင်ကြပါတယ်